ဆူဒန်နိုင်ငံမှာသတင်းတစ်ပတ်အကြာအပြစ်ကရဆဲရေးသဘောတူညီထားခဲ့ပေမဲ့လည်းကြာတာပတင်းနေ့မနေ့အစောပိုင်းမှာတော့မြို့တော်ခါတွန်နဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေပါတယ်ဖြစ်တပြုတ်ကတွေဖြစ်နေတဲ့ဆူဒန်အစိုးရတပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးအရန်တပ်ဖွဲ့ဖြစ်တဲ့ RSF နှစ်ဖွဲ့လုံးဟာခါတွန်မြို့တွေကတမရနန်းတော်နဲ့စစ်ဌာနချုပ်ရုံနေရာတစ်ဝိုက်ကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်ဒီလိုပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရှုတ်ချလိုက်ပြီးဒီမိုကရေစီတွန်းအားပေးမှုကိုဟန်တားတဲ့ဆူဒန်နိုင်ငံကဘယ်သူ့ကိုမှမစိုးအမေရိကန်ဘန်ဒီနဲ့ချိတ်ဆက်ပြီးငွေကြေးလွှဲပြောင်းရယူတာတွေကိုပိတ်ဆို့ရေးယူချမှတ်သွားပြီးလုတ်ပန်ခွင့်တွေကိုတားမြစ်သွားမယ်လို့ဆိုပါတယ်ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာခြေကွဲစရာဖြစ်ပြီးဒါဟာဆူဒန်ပြည်သူတွေရဲ့ပြတ်သားစွာတောင်းဆိုထားတဲ့အယက်သားအစိုးရနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုတစ္ဆာဖောက်တာပဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာပေါ်ပြပါတယ်။အပြည်ပြည်ဆိုင်ရာတက်ချင်းဤအဖွဲ့နဲ့လာချမ်းဤအသင်းများအဖွဲ့ချုပ်ကဆူဒန်နိုင်ငံကလူပေါင်း2000ကိုအရေးပေါ်အကူအညီပေးဖို့ကြာတာပတင်းနေမှာမြစ်တာရက်ခံတိုက်တွန်းပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဆူဒန်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့နဲ့ဆူဒန်ပြည်သူတွေကိုနိုင်ငံတကာကအကူအညီပေးဖို့ဗိုလ်ထုနဲ့မှာတောင်းဆိုခဲ့ပြီးဆူဒန်ပြည်သူတွေဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးပြောဆိုခဲ့ပါတယ်။